ကျုံဟိုအထဲက
လွန်ခဲ့တဲ့ဆယ်စုနှစ်တွေကရေရည်ကြီးလာရင်မောင်ရင်တို့ပြောကြပါတယ်လူကြီးရေအိုးခွက်သိညာသံတွေပေးပြီးတော့အလုပ်တွေရှုပ်နေကြချိန်မှာမောင်ရင်တို့ငရှုပ်တွေကငပြောတုံးတွေဝါးတွေတစ်လုံးတွေနဲ့ဖောင်တွေလှုပ်လို့လှုပ်တချို့တတ်နိုင်တဲ့ငတိတွေကစီပုံးဝါးကြီးတွေနဲ့ဖောင်လှုပ်လို့လှုပ်နေရေပေါ်မှာကမြင်းမှုမျိုးစုံတီထွင်နေကြတာပေါ့အဲ့ထဲမှာရေခဲပုံးကြီးပတ်လတ်လှမ်းပြီးတော့ကျောင်းမနဲ့လေလော်နေတဲ့တထေးသားတွေလည်းမနေဘူးရေကြီးရင်ရေနဲ့အတူမွေတွေပါလာမယ်လို့ဆုံးမကြရင်ပါပါပဲရေနဲ့မျောပါလာတဲ့မွေရှင်တွေကိုဒုံနဲ့ထိုးချနေတဲ့စူပါမန်လောင်းလျာတွေတောင်ပါသေးရဲ့အဲ့ချိန်မှာမွေမပြောနဲ့အဖေတောင်တိတ်မကြောက်ချင်လှမ်းခေါ်ခိုင်းရရင်လည်းမကြားချင်အောင်ပဲဆောင်းနေရရေကြီးကပျော်စရာကြီးလေပြီးတော့ရေကတကယ်လဲလောက်လောက်လာလာကြီးခဲ့တာနဲတယ်ကြီးခဲ့တဲ့နေရာတွေကိုလည်းဘယ်သူမှတခုတ်တရဖော်ပြတာတွေကူညီကြတဲ့သတင်းတွေမတွေ့ခဲ့ကြရဘူး TV မှာအော်အော်နေတဲ့ဈေးကွက်စီးပွားရေးစနစ်ပြည်ပြင်းသွားဖြစ်ပေါ်လာရေးဆိုတော့စီးပွားရေးဥတီချက်တွေစနေတုန်းကာလမှုဖြစ်နိုင်တယ်ဈေးကွက်စီးပွားရေးစနစ်ပြည်ပြင်းသွားဖြစ်ပေါ်လာရေးဆိုပြီးလှုပ်တဲ့အချိန်ကစလို့တယံဇာတာတွေအကုန်ထုတ်ရောင်းခံရတာဆိုတော့မိုင်းနုခစ်ကတဘာဝကိုအကြီးကျယ်ဖြတ်စည်းဖို့တာဆူနေတဲ့ကာလလို့ပြောရမယ်။ည
ံတဘုံထညံတဘုံထညံတဘုံထ
ကိုလူတို့အားလုံးအကြက်တဲကာလမှာတရင်ခဂေပေါက်တွေတွစ်ရှိပျော်ရွှင်နိုင်ပါစေ။ညံတဘုံပေါ့ကတ်စ်ကနေကြိုဆိုလိုက်ပါတယ်။ကျွန်တော်ကတော့ညံတဘုံမိတ်ဆွေမောင်ရင်ပါ
过路路伊
毛人路挪威丁当客队有交片开边的闹吗苦客的股但你你呢片单你家比片吧苦客啊个把我们的把我比手里片单人路那在家里没家路没在某人的家里路表里来看没好多吧苦中的家里的把我比安尼的给啥哈皮亚的股比的路铺腿的安亚的给啥没好多把样片亚的ဖြစ်လာရင်ဘလို့တုံ့ပြန်ဆောင်ရွက်ရမယ်ဘလို့ကြိုတင်ပြင်ဆင်ရမယ်စသဖြင့်အဖြေတွေရှိနေပြီဖြစ်ပါတယ်ဒီလိုရေကြီးမြေပြိုမုန်တိုင်းတိုက်မိုးခေါင်မိုးကြီးပူလိုင်းဖြတ်စတဲ့ဘေးတွေဟာမောင်ရင်တို့ခစ်သစ်ကဘာရဲ့တာမန်နေတွေပါပဲ off run ဆိုတဲ့သဘောတွေဖြစ်လာမှာမို့ဓာရီနဲ့လိုင်လျောညီထွေနေသားကြအောင်ကြံဖန်အသက်ရှင်ကြရမယ်အခြေအနေတစ်ခုဖြစ်နေပြီလို့ပညာရှင်တွေကပြောကြတယ်ဘာလို့ဆိုအရင်ဆယ်စုနှစ်တကြီးတည်းကကဘာတဝမ်းတဘာဝဘေးဒုက္ခတွေခက်ဆက်ဆိတ်ဖြစ်လာခဲ့တာကိုလူတို့ပြန်တွေးကြည့်ရင်တရရိပ်ပေါ်လာပါလိမ့်မယ်ငငယ်ရထပူကြီးရဲ့မုန်တိုင်းကြီးတွေပူမြင့်လာတဲ့ရေတွေပူလောင်လာတဲ့တောမီးတွေတဘာဝရောက်သီးနှံတွေပြတ်ပြီးတော့ငတ်မို့ခေါင်းပါမှုတွေစသဖြင့်တတိကြီးဖြတ်သန်းခဲ့ကြတာပြန်တွေးကြည့်နိုင်ပါတယ်ပြန်မတွေးခြင်းဘူးပြင်းတယ်ဆိုရင်တော့ကုရကယ်ရမဲ့တည်ဆုံးခဲ့ရတဲ့တက်ရှိတွေလူတွေကယ်ဆယ်နေတဲ့တရိတ်ဆန်ပုံလေးတွေကိုမိုင်းတို့အသက်ကြီးလေလေပုံမြင်ရလေဆိုတာတော့သတိထားမိမှာထင်ပါတယ်အဲ့ဒါတွေမလုပ်ဖြစ်ခဲ့ဘူးဆိုရင်တော့ကို့လူတို့အခုစလုပ်လို့ရပြီဆိုရယ်သတင်းကောင်းလေးလည်းပါခြင်းပါတယ်တကယ်ကကဘာမှာပိုးပြောလာတာဆိုလို့ရေခဲတွေပဲရှိရယ်တရဝါဆိုတာတဘာဝကိုနားစင်ထားမှတဘာဝနဲ့လိုက်လျောညီထွေနေတတ်မှအသက်ရှင်ရပ်တည်နိုင်မယ်လို့တဘာဝဆရာကြီးတွေပြောခဲ့တယ်လို့ပေါ့တနည်းအားဖြင့်အသက်ကိုညံဆောင်တယ်ဆိုရယ်စကားပုံလိုမျိုးပါပဲသောကပြောခဲ့တယ်လို့ဒီလိုမျိုးတဘာဝဘေးတွေကိုတုံ့ပြန်မှုလူတွေမှာနီးလန့်တွေရှိနေပြီပဲထားပါတော့ဒါဖြင့်ဘာလို့ဓာရီကိုဖန်တရားတိထပ်ပြောနေရတယ်လဲလို့မေးစရာရှိပါတယ်ဘာလို့တယံဇာတာတူးဖော်တာသစ်ခုတ်တာတတ်တူတူးကြောက်တူးတာရုပ်ကျွင်းလောင်စာတွေအလွန်ကျွံထုတ်သုံးတာဖန်လုံးအိမ်အာနိသင်ပူဖြစ်စီအောင်ဖန်တီးနေကြတာစသဖြင့်တဘာဝပတ်ဝန်းကျင်ထိခိုက်စေတဲ့ဓာရီကြီးပဲဘာလို့ထပ်တလဲလဲပြောနေရလဲပေါ့ဒါမျိုးအမေးရှိလို့မောင်ရင်ညံမီတလောက်ဖြေရရင်ခဏခဏပြောနေရတယ်ဆိုတာအဲ့အရေးကိစ္စတွေကိုတကယ်လက်တွေ့ကင်တွယ်မဖြေရှင်းလို့အခုလိုခဏခဏဘေးတွေဖြစ်မှခဏခဏထပ်ထပ်ပြောနေကြလိုက်နဲ့တန်တရာလဲနေကြလို့ပါပဲ။ကဘာကြီးမှဒီလိုကိစ္စတွေကိုဗောလီဘောပုတ်ပြီးဖြေရှင်းနေကြတော့မို့လို့ပါပဲ။မသိတာမဟုတ်ပါဘူး။လက်တွေ့လောက်ကြဖို့ကိစ္စမှာနှောင့်နှေးနေရ။တတော်ကြီးဖြစ်အောင်လုပ်ခဲ့ကြတဲ့မဟာလူသားတွေတစ်ပင်ကိုအသက်နဲ့လဲကာကွယ်ခဲ့သူတွေအကြောင်းလူတွေမသိမဟုတ်သိကြပါတယ်ဒါပေမဲ့ဗျာလက်တွေမှာတော့ကျောင်းမှာနှစ်စဉ်တစ်ပင်စရရတယ်လို့ပေါ့ ပုဂံန်းဘွားအနေခြံန်းတီနှစ်စင်ကျောင်းမှာတက်ပင်နေစိုက်ပေမဲ့ရေလောင်းရင်အညောင်းထွက်တဲ့အပင်မျိုးတောင်ရှင်အောင်မစိုက်နိုင်ခဲ့ကြပါဘူး။တကယ်သာလုံနိုင်ရင်ဆယ်နှစ်အတွင်းမှာတောအုပ်ကလေးတောင်ဖြစ်သွားနိုင်တယ်။ဒါပေမဲ့နှစ်တိုင်းစိုက်နေရတာပဲ။ကိုပေါင်ကိုလန်ထောင်းရရင်နှစ်အစာကစံချိန်တင်အပူကိုရင်ဆိုင်ခဲ့ကြရတဲ့အထက်ဒီတိုင်းပြည်ကလူတွေလည်းပါပါတယ်အလားတူပဲအခုနောက်ဆုံးတိုက်သွားတဲ့ယာဂီမုံတိုင်းကြောင့်အသေးပြောက်စင်းရင်းထဲမှာမြမကထိတ်ဆုံးအောင်ဖြစ်နေတာတွေ့ရပြန်တယ
်ဟာမိပါကြီးပြန်ပြောရတာငါတတိပေါ်မှာနေလာပြန်ရလာချိပါလေမင်းရမနေခင်ရတယ်ရာ
ရာဘာကြီးစား
ပြီလက်ပြောရသမီးမမနေနေရတာ
င
ိုနေငိုနေငိုနေမ
တောင်တရုတ်ပင်လယ်မှာဖြစ်ရင်အရင်ကမြမအဲ့လောက်မဆိုးအခုလဲအဖျားနာသဘောလောက်သာဖြစ်ပါတယ်ဒါပေမဲ့ဓာတ်ရိုက်နီးပါးတက်ရောက်မှုရှိတဲ့တရုတ်ဗီယက်နမ်လာအိုထိုင်းစတဲ့နိုင်ငံတွေကိုကြော်တက်ပြီးထိတ်စည်းကိုရောက်သွားတယ်မြမကလူ300ဇွန်လေးတည်တဲ့ဗီယက်နမ်ကိုကြော်တက်ပြီးလူ300ကြော်ကြော်ကြီးနဲ့တည်ဆုံးစရာမှာနံပါတ်1ချိတ်နေတေဆုံးဦးကြီးကတိုင်းပြည်အခြေအနေနဲ့ဆိုရင်တိတိပပပတီးဖို့ခတ်မဲ့အနေထားပါပဲလူထိကြိုက်တဲ့စီးရင်လည်းရေရာမတိရရအောင်နူရဝဲဆွဲလဲရသခိုးထောင်းဆိုသလိုရေကြီးရဲ့အတွက်ကြောင့်မြန်မာဟာငကိုရှိရင်းဆွဲဒုက္ခကိုစံချိန်ထပ်တင်ပြီးတော့လူဦးရေ၃ပုံ၃ပုံဖြစ်တဲ့78သန်းကျော်ကအကူအညီလိုအပ်နေတဲ့ဘဝကိုရောက်နေပါတယ်တကယ်တော့တိုင်းပြည်တွေရဲ့၃ပုံ၃ပုံဒုက္ခရောက်နေရဆိုတာနဲတဲ့အကြက်တဲဟုတ်မနေပါဘူးကိန်းကနန်းတွေဟာစာရွက်တွေပေါ်မှာပဲရှိတယ်ဆိုပေမဲ့ဒီကိန်းကနန်းတွေကြီးလာတာကလူတွေအတွက်ဖိအားတွေပိုဖြစ်လာနေလို့ပါပဲမြန်မာနိုင်ငံမှာစစ်ရှောင်အပါဝင်ဘေးဒုက္ခအမျိုးမျိုးရှောင်နေကြရတဲ့လူတွေတနေ့တခြားလက်တွေကြီးကိုတိုးတက်လာနေရပါမယုံရင်ကိုယ့်လူတို့ဘေးဘီဝဲရကိုကြည့်လိုက်ခုနကလိုမျိုးကိန်းကနန်းတွေကိုဆက်ပြောရလို့ရှင်အခုနှစ်ရက်ဒုတိယအကြီးဆုံးအပူပိုင်းမုံတိုင်းယာဂီကြောင့်စစ်ခွေးမျိုးတော်နေပြည်တော်အပါဝင်ဒေတာကြီး6ခုရေကြီးပါတယ်စစ်ဆောင်အပါဝင်ရေဘေးတဲ့လူဦးရေ9000နီးပါးရှိရယ်စစ်ဆောင်တွေနဲ့တော်လိုင်းစကန်းတွေဟာမိအေးအခါခါနာကြရတဲ့သူတွေပါပြီးတော့ site A ကတိမ့်ချီပြက်စီးလို့နောက်ထပ်ငတ်မို့ခေါင်းပါမဲ့ပြဿနာလည်းရှိအောင်ပါနိုင်ငံရေးစီးပွားရေးပြဿနာတွေနဲ့ပြည်လည်ထူထောင်ဖို့နှစ်ချီကြအောင်ပါရေကြီးတာပေါ်သေးသေးမဟုတ်ပါဘူးရှိသမျှအကုန်အိမ်တိုင်းမှာကြွတ်တာ6လက်မှအမြင့်ရှိတဲ့ရေကြီးကလူတယောက်ကိုဆွဲသွားနိုင်တယ်လို့ပြောကြတယ်အဲ့ဒါဆိုတောင်ပေါ်ဒေသတွေမှာတောင်55ဘီလောက်ရှိတဲ့ရေတွေဖုံးသွားတယ်ဆိုတော့စဉ်းစားလာကြည့်ကြပြီတော့ဒါတွေကဘောင်ရင်းတို့မျက်စိရှိမှာသတင်းမီဒီယာတွေပေါ်မှာအတိုင်းသားမြင်ခဲ့ကြရတဲ့ဟာတွေဖြစ်ပါတယ
်သူနဲ့မနေနေနေနေဟိုကပါကုန်ပြီဟိုဟောမပြေးကုန်ပြီဟိုမောင်မမအမေဟာဟိုအိဖာရိုင်းမောင်မအင်းအမအိဖာရိုင်း
အချို့ရေဘေးကိုတုံ့ပြန်ကြပုံကတော့မပြင်းမားတဲ့သူကိုပြင်းမားလို့ဘာညာပေါ့ဗျာအဲ့ဒီမပြင်းမားတဲ့သူရောပြင်းမားတဲ့သူတွေပါရေစည်းနဲ့ပါတော်မူကုန်မှငါရှင်တို့ကဲတော်မူပါဖြစ်ကုန်အောင်နန္ဒကားနဲ့ဘိုးတော်တွေသာမကဖျားစီတီတွေပါမရှူနိုင်မကဲနိုင်ဖြစ်ကြတဲ့ဒီရေဘေးကိုကူနေကြတာကတော့ထုံးစံတိုင်းပြည်သူတွေကပြည်သူတွေပါပဲခက်အဆက်ဆက်ကိုထူကိုထလောက်ရတဲ့အပြင်စစ်အာဏာရှင်ရဲ့ကြီးတော်နွားကိုလည်းလိုအားပေးကြောင်းခဲ့ရသူတွေပေါ့ဗျာသူတို့တုံ့ပြန်မှုကအားရစရာကြီးတက်ကြီးရွယ်ဦးတွေတောင်ခေဆိုးကြီးထဲမှာသူတို့ဆေးဘူးချွေးနေတာတွေကိုထုတ်လှူကြတယ်တကယ်ဆိုဆေးဝယ်ရခက်ငွေရှာရခက်ရောဂါအခြေခံကလည်းရှိနေရလူရင်နော်ဒီတစ်ခါလှူရတာကပေါ်ပင်ပျော်ရှင်မဟုတ်ပါဘူးမလှူရင်ငါးငယ်ချင်းကဆူတော့မှာပဲဆိုတဲ့အချိုးမဟုတ်ဘူးဂျန်လီတွေတောင်ထလှူတာကြည့်ပါလားနိုင်ငံရေးနဲ့မဆက်နွယ်ခြင်းဘူးလို့ပီတတ်တော်မလှူဘူးလို့ဆိုတဲ့လူတောင်လှူနေပြီရုပ်စွာဆုံးဂျန်လီရောင်ဆောင်နေတဲ့လူတွေတောင်ဒီအချိန်မှာပေါ်တင်လှူရင်လှူလို့ရတယ်။ဘာလို့ဆိုလူတိုင်းနှိမမလွတ်ဘူးလေ။ရေကြီးဒေသကကိုယ့်နေရာမဟုတ်ပေမဲ့တနည်းအားဖြင့်ကိုယ်နဲ့ဆက်ဆက်နေရပါပဲ။မောင်ရတော့ဒီကိစ္စမှာဂျန်လီတွေကိုတိတ်ဆိတ်မတူဘူး။မောင်ရနဲ့သဘောထားမကိုက်ရင်ကိုယ့်လူကို comment မှာပဲဖြစ်ဖြစ်တခုခုနဲ့ပဲဖြစ်ဖြစ်ဆဲသွားလို့ရတယ်။စဉ်းစားကြည့်ဗျာဂျန်လီတွေအချင်းချင်းသာမကူရင် တခြားဂျန်လူကြီးတွေအတွက်ပါကူရက်လူတွေကကုံယုံပေးနေရမှာသူတို့ချင်းကူလိုက်တော့ကိုလူတို့တတ်တာတော့ဗောဗျာနှုံးမို့ကိုလူတို့လိုအတန်းစားမခွဲခြားရေးတော်လန်ရေးဆိုတဲ့အရာတွေပေါ်ကိုတတ်ဝင်နေသူတွေကဂျန်လူကြီးကိုလည်းခြံထားခဲ့မယ်လို့မထင်ဘူးဘာလို့ဒါမျိုးပြောနိုင်လဲဆိုတော့စစ်ပွဲထဲမှာရန်သူကိုဒေါသထွက်ပေမဲ့အောင့်တတ်တဲ့တံတန်းနဲ့ဆက်ဆံဖို့လှုံ့ဆော်နေရတာစ조사နေကြရတာကဒီအရေးမှာပါဝင်သူအားလုံးရဲ့ကိုရွေးဥပမာဖြစ်နေလို့ပါပဲကိုရွေးကသူတို့လိုမဖြစ်ဖို့တစ်ချိန်မှာဂျန်လင်းဦးရဲ့နဲသထနဲပြီးတော့တာဝန်တိကျတဲ့လူအဖွဲ့အစည်းကိုရှေ့ရှုဖို့သာဖြစ်ပါတယ်ဒီကိစ္စဟာမလွယ်ကူရမှန်းတိကျပါလိမ့်မယ်အဲ့လိုပဲမလွယ်ကူတဲ့စိတ်ထားတွေရဲ့ဂုံသိက္ခာကိုလည်းချိန်ဆမိရမယ်လို့ယုံကြည်ပါတယ်ဘေးဒုက္ခသတိပေးစနစ်တွေမရှိတဲ့နေရာလူတွေကဘေးဒုက္ခကိုပိုခံရတယ်လို့ကုလသမဂ္ဂပြောပါတယ်2024ခုနှစ်ဇူလိုင်လကတည်းကမြန်မာပြည်မြောက်ပိုင်းမှာရေတွေစကြီးလာခဲ့တာမိုးစလဌာနမြေရေကြီးခြင်းတတိပေးချက်လောက်ပဲပေးပြီးတော့ကြံတဲ့ကြိုတင်ပြင်ဆင်ချက်တွေတုံ့ပြန်ဆောင်ရွက်ချက်တွေမပေးခဲ့ဘူးလို့မီဒီယာတွေကထောက်ပြတာတွေ့လိုက်တယ်အဲ့ဒီရေဘေးတင်ဒေသတွေထဲမှာရေဘေးမသိငင်ကြတဲ့ဖုန်းလိုင်းရောအင်တာနက်ပါဖြတ်ခံထားတဲ့ဒေသတွေလည်းပါခဲ့ပါတယ်ရေဘေးကြောင့်ရေကြီးမြေပြိုပြီးလူတွေလည်းသေခဲ့ကြတယ်2008နာဂစ်ဒန်ခံပြည်သူတွေကိုခြေဥထောက်ခံဖို့လောက်ပဲအသုံးချခဲ့တယ်လို့အခုနောက်ဆုံးအာနာယူကလည်းရေဘေးတင်ပြည်သူတွေကိုရွေးကောက်ပွဲအတွက်၎င်းစင်းကောက်ယူလို့ရအောင်နေရက်ပြန်ခိုင်းတဲ့တဲ့င်းကိုဖတ်လိုက်ရပါတယ်စစ်အာနာရှင်ဂျေဇူးမူးလို့မှရှူစရာမရှိဘူးဆိုတော့ကွယ်လွန်သူဟန်သာဝတီဦးဝင်းတင်ရဲ့စကားဟာမှန်ပြီးရင်မှန်ကြံပြီးရင်ကြံနေတော့တာမြမပြည်အနေထားနဲ့ဆိုဒီဒုက္ခဘေးတွေဖြစ်လာအောင်ဖန်တီးသူတွေကစစ်အာဏာရှင်အဆက်ဆက်ဖြစ်တယ်။အဲကောင်တွေရေလဲကြီးရောကိုဟာကိုတောင်ကယ်ဆယ်ရေးအချိန်မမီဘူး။ဒီဒုက္ခတွေငြိမ့်မဲ့အရေးဟာဒီဖက်စစ်ကောင်တွေကိုအပိသက်တိုက်ဖြတ်ပြစ်ရမယ်ဆိုတာနဲ့ဓာတ်ရိုက်ဆက်ဆက်နေပါတယ်။ဘယ်တော့ဖက်စစ်တွေပျက်စီးမလဲဆိုတဲ့မေးခွန်းထုတ်ပြီးအဲ့အတွက်လဲအားထုတ်နေကြရမှာပါ။ထိုင်းမှာရဟတ်ရင်နဲ့ရေဘေးကူပြီးတော့မြမပြည်မှာရဟတ်ရင်နဲ့ဘုံကျဲတာကိုယင်ထုမနာဖြစ်အောင်လည်းမရပါဘူး။အခုလဲမြမလူအဖွဲ့အစည်းလိုအေးအေးလူလူနေကျင်ကြတဲ့လူတွေကိုဘေးဒုက္ခဖုံဖုံသင့်အောင်ညီမျိုးမျိုးနဲ့လောက်ခဲ့ကြသူတွေဟာအဲ့ဒီစစ်အာဏာရှင်နဲ့အပေါင်းပါတွေပဲဆိုတာကဘာသိအောင်ဖြစ်လာခဲ့ပါပြီခတ်တာကဘာကြီးကလည်းအများသိကြတဲ့မိုတာဆရာပုံမြင်လိုပါပဲအရင်ကအခမ်းအနားပွဲသမင်းတွေလှုပ်လို့ရှိရင်မိုးမရွာအောင်မန်တန်ရွတ်ပြီးမိုတာပိတ်တဲ့မိုတာဆရာတွေရှိတယ်တခုသောပွဲမှာပွဲရှင်ကမိုတာဆရာပင့်ပြီးတော့သူတို့ပွဲကိုမိုးမရွာအောင်တားဖို့ပြင်ဆင်ထားတာပေါ့ပွဲလဲနီးလာမိုးကလည်းနီးလာတဲ့အချိန်မှာမိုးသားဆရာရောက်မလာဘူးအဲ့ဒါနဲ့ဟဲ့ဘာလို့မိုးသားဆရာရောက်မလာတယ်လဲလို့မေးတော့မိုးသားဆရာမိုးမီပြီးဖြားနေလို့ဆိုလိုပါပဲကဘာကြီးဟာမြမကိစ္စနဲ့ပတ်သက်ရင်ရောသူ့ကိစ္စနဲ့ပတ်သက်ရင်မှာတစ်ပင်ဆိုင်ရမယ်တနေ့တည်းပဲကြောင်းကိုအလဲလာပြီးတော့တစ်ပင်ဆိုင်ရေလောင်းပြသွားတဲ့စစ်ခွေးတိုက်ရင်မှုအဆင့်လောက်ပဲရှိတာပါမောင်ရင်တို့မျောလင်းချက်တစ်ပင်တွေရှင်တန်ဖို့ဆိုလို့ရှင်ကိုယ်တိုင်ကြိုးစားဖို့ကလွယ်ရင်သိပ်ပြီးနီးလမ်းမမြင်ပါဘူးကျိုးစားနေကြသူတွေကိုစော်ကားနေတာမဟုတ်ပါဘူး။ကမ္ဘာလူကြီးတွေနဲ့ရှင်းလိုက်လို့ရှင်တကယ်လုံနေသူတွေကလက်ချိုးရည်လို့ရတဲ့အနေထားပါ။စားထိုးလောင်စာသုံးဖို့ကျိုးစားကြတုံးနေကြပေမဲ့ကမ္ဘာကြီးရဲ့မညီမျှမှုတွေလောဘဇောတွေလက်လန်းမမီမှုတွေကြောင့်လူအဖွဲ့အစည်းဟာရုပ်ကျွင်းလောင်စာတွေပေါ်လဲမိခိုနေရဆဲပါပဲ။လက်ရှိအပြုမှုကိုလည်းအများကြီးပြင်ဆင်နေတာမရှိသေးပါဘူး။ဗြိတိန်နိုင်ငံရဲ့တက်ရှိနိုင်ငံရတနာဖြစ်တဲ့သဘာဝဋ္ဌပညာရှင်ဆရာကြီးဒေးဗစ်အက်ဒင်ဘရော့ကသူအသက်90ကျော်တဲ့အထိလေးလာခဲ့တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဖြစ်စဉ်တွေကိုကဘာကြီးကိုချပြနေတာကြားခဲ့ပါပြီ
Since I started filming in the 1950s on average wild animal populations have more than halved
သူတို့လိုကဘာလူမှုအပေါ်ဩဇာညောင်းတဲ့လူတွေတောင်မှအာပေါအောင်ပြောလဲလူသားကဘာဟာစားသုံးသူနဲ့ရောင်းဝယ်သူတွေကြားတယောက်ကိုတယောက်လက်ညှိုးထိုးရင်ပုံနေမြဲကြားနေမြဲနေတော့မှာပဲကိုယ်နေရာမဖြစ်ရင်ပြီးရောဆိုပြီးတရေပေါ်နေတရေနားစားတဲ့ချမ်းသာတဲ့နိုင်ငံတွေကလည်းတဘာပတ်ဝန်းကျင်ကိစ္စကိုအရေးကြီးရင်အောင်ဆောင်နေကြတော့မှာပဲဒီကိစ္စတွေဖြစ်တော့ရှေးတုန်းကတစ်ပင်စိုက်ခဲ့ကြတဲ့ဘိုးဘေးဘီပင်တွေရဲ့ထက်သန်တဲ့အားထုတ်မှုသတိရမိလက်ဆင့်ကမ်းတဲ့ယဉ်ကျေးမှုဆိုလဲမမားပါဘူးရှေးရလူတွေဟာသူတို့စိုက်ခဲ့တဲ့တစ်ပင်တွေရဲ့လူအဖွဲ့အစည်းပေါ်ကျေးဇူးတရားကြီးပုံပီတိဖြစ်ကြသူဖြစ်ပါတယ်သူတို့အပြုမူက လူသားနဲ့သဘာဝတို့ကကျေးဇူးတရားအပြန်အလှန်ရှိကြပုံပြသသွားတဲ့အမူအကျင့်တွေဖြစ်ပါတယ်။ရှေးလူတွေဟာဒါတွေအပေါ်မှာပဲတယောက်ပေါ်တယောက်ကျွဲကြလေရှိရပါဘူး။ဒီလိုအကျွဲမျိုးဟာကျွဲလို့မခံချင်မဲနဲ့နောက်တစ်ယောက်ကအပင်တွေထပ်ဆိုက်ပြီးတော့နောက်လူထပ်ကျွဲရင်တောင်မှကဘာကျိုးအတွက်အကျိုးကျေးဇူးဖြစ်ထွန်းတဲ့ကျွဲခြင်းမျိုးပါ။မောင်ရင်တို့ခင်မာရောငါတို့စိုက်ခဲ့တဲ့အပင်ကဘလောက်ကြီးပြီးဘာတွေဖြစ်နေပြီးစသဖြင့်စမြုပ်ပြန်ပြီးကျွဲနိုင်တဲ့လူတွေဘလောက်ထွန်းကားနေပြီလဲ။အခုခေတ်ဆိုလို့ရှိရင်တစ်ပင်နမင်းရဲ့အသေးစိတ်သုံးဝင်ပုံကအစတွတ်ချက်ပြနေကြပါပြီ။ဥပမာမိုးရွာတဲ့အခါတစ်ပင်ရှိရင်မြေကြီးကိုဓာတ်ရိုက်မကြဘူး။အရွက်အခက်ပင်စီစသဖြင့်အဆင့်ဆင့်ဆင်းပြီးတော့သွားတဲ့အခါဂျီရီအများကြီးမြေကြီးပေါ်မှာရုတ်တရက်စုဖို့ကလည်းကြာတယ်ဆိုတာမျိုးပေါ့။တကယ်ဆိုရင်သုံးနှစ်ရှိတဲ့ရိပ်ရပင်နမင်ကိုသုံးနှစ်တစ်ကြိမ်စိုက်လိုက်လို့ရှိရင်တော့မှမောင်ရင်တို့အသက်နဲ့ဆိုရင်အပင်တော်တော်များများကြီးနေလောက်ပါပြီ။အားတက်စကားပြောရရင်ခုနေခါလဲနောက်မကျသေးပါဘူး။အပေါ်မှာပြောခဲ့တဲ့ဆရာကြီး David Allen Brock တို့ကလည်းအဲ့လိုပဲပြောတာပါ။လူတွေမနေနိုင်လို့ပြစ်ထားခဲ့တဲ့ဒေသတွေဟာတော်ရည်တွေဖြစ်လာပြီးတော့တရွာတွေပြန်ကျက်စားလာတဲ့သဘာဝရဲ့ရှင်ပြန်ထမြောက်နိုင်ရွမ်းတွေကိုအမခန့်တွေ့ခဲ့ရတယ်လို့သူပြောပြလို့ရှိပါတယ်။ကိုပြဖြစ်တဲ့ကာလမှာလူတွေရဲ့ကဘာကြီးပေါ်ကိုပျက်စီးစေတဲ့အပြုအမူတွေခਿੱတရက်သွားလို့ကဘာကြီးကကျန်းမာလာတယ်ဆိုတာကိုလည်းသူထောက်ပြခဲ့ဘူးပါ။အဲ့လိုပဲမောင်ရင်တို့လည်းနောက်မျိုးဆက်တွေအထိလက်ဆင့်ကမ်းပြီးစိတ်ရှည်ရှည်သဘောထားကြီးကြီးနဲ့ပြန်လည်တိဆောက်ကြရမှာဖြစ်ပါတယ်။ဒီကာလမှာအကြက်တဲပေါင်းစုံစုဆောင်လာတယ်ဆိုပေမဲ့ဒီအရာတွေကနေအသက်ပြင်းပြင်းနဲ့ရှင်ပြန်ထမြောက်ပြီးဒါတွေနောင်မဖြစ်အောင်ကြိုးစားနိုင်ခဲ့ကြတဲ့တာလကတွေလည်းလူသမိုင်းမှာအများကြီးပါပဲ။လူသားဟာဖန်တီးမှုရောဖြက်စီးမှုပါတပြိုင်နက်ပိုင်ဆိုင်နက်တက်ရှိဖြစ်ပါတယ်။မိုင်းနိုခစ်ကသာ Discovery နဲ့ Korea ကိုလူကြည့်ခဲ့ရတာခုခစ်ကတခုခုဆိုလို့ရှိရင်ဘာတွေဘလို့ဖြစ်ပြီးတော့ဘလို့လုပ်ရင်အဆင်ပြေနိုင်လဲဆိုတာအလွယ်တကူလေ့လာနိုင်ကြပါပြီ။ဆကဆသူတို့နဲ့နီးစပ်သူတွေကလွဲပြီးတော့ပရဟိတအဖွဲ့မှန်သမျှကိုချေမုန်းနေကြအချင်းချင်းကူကြတဲ့လူတွေကိုလည်းလေးစားရပါတယ်။ဒီမြင်ကွင်းတွေဟာလူသားတွေဆက်လက်တည်ရှိသင့်တဲ့အကြောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်တွေထဲကဇက်ွက်တွေလိုပါပဲ။တဘာဝဘေးကိစ္စဟာမျိုးဆက်အလိုက်ဖြည့်ရှင်းကြရမယ့်ကိစ္စတွေဖြစ်တယ်လို့အားလုံးကသဘောတူကြတယ်။တဘာကြီးကမဟုတ်ရင်လည်းပျက်စီးမှာပဲဆိုတာလူတွေသိနေကြပါပြီ။ဒါပေမဲ့ငါကြောင့်ပိုပျက်စီးရတယ်ဆိုတာမျိုးမဖြစ်အောင်အတက်နိုင်ဆုံးအသက်ရှင်ထိန်းချုပ်နေထိုင်ကြရမှာဖြစ်ပါတယ်
။ညံတဘုံကတော့ထလိုက်ပြီးဘယ်နာဘယ်စီနားဆင်ရမလဲ။ Apple Podcast ရပါတယ်45 မှာတင်ထားပါတယ်ဗျ VPN ရဲ့ channel များ Facebook page နဲ့ YouTube မှာဗျ like and subscribe လုပ်နိုင်တယ်ဘိုင်းပစ်တင်ရင်သိရတာပေါ့ဘာမာ podcast network မှာရှိုးများစွာကိုနားဆင်နိုင်တယ်ရှိုးများစွာကိုနားဆင်နိုင်တယ် hey
အလှူပစ္စည်းတွေမောင်မိုင်းစီးနေတဲ့စကားစားလွယ်ရင်မြို့လဲမြို့အလျောက်တောလဲတောအလျောက်အားတက်တရောကူညီနေကြတာနုံနဲ့အကြလိုပါပဲဩပြီးတော့VPN နဲ့နားဆင်ကြသူပြည်သက်တွေရဲ့အလှူလဲတွေးလိုက်ပါသေးရဲ့။ဘာပဲဖြစ်ဖြစ်မောင်ရင်တို့လိုငမွဲတွေလည်းပါဝင်ခွင့်ရတဲ့အတွက်ဝမ်းသာမိပါတယ်။တောထဲကရဲဘော်တွေကလည်းအလားတူရေပေးကြောင်အစအနီပြန်ဆကြရမှာပါ။ဒီကာလမှာနိုင်ငံတကာရောက်နေတဲ့လူတွေရဲ့ညီညွတ်မှုနဲ့ပြည်တွင်းနဲ့တသားတည်းရှိမှုကအရေးကြီးတယ်။ပြည်တွင်းကိုကြားခံမှုပြပလူတွေကလည်းစိတ်ရှည်သီးခံမှုလိုပါတယ်။လုပ်ပေးနေကြသူတွေကလည်းအများကြီးပါတော်လန်ရင်းမှာရေဘေးကအရာထပ်ပေါ်နေပေမဲ့ဒီအရေးကိုပဲအုတ်တစ်ချက်သဲတစ်ဝင်ပါဝင်ခွင့်ရဖို့လူတွေဘလောက်စ조사နေရလဲဆိုတာမောင်ရင်တို့လက်တွေ့မြင်နေရတယ်။ရေဘေးစစ်ဘေးအာနာရှင်ဘေးတင့်တဲ့နေရာကနေအတက်နိုင်ဆုံးအတန်မထွက်ပဲတော်လန်ရင်းအောင်မြင်ဖို့ကို့အလုပ်ကိုကိုလုပ်ကြပြီးအာယုံစိုက်နေကြတဲ့ပြည်သူတွေကိုလည်းအတူယူဖို့ကောင်းပါတယ်။နောင်လာမယ့်အနာဂတ်မှာတဘာဝဘေးနဲ့ပတ်သက်ရင်ညောင်သီးလဲစားလေးတန်လဲနားဆင်နိုင်ကြဖို့ထော်ဩလိုက်ပါတယ်။ရှင်သန်ဖို့အတွက်ကိုယ်တိုင်ရုံးကန်ရမှုကလွယ်ရင်ဘာမှမရှိဘူးဆိုတော့စိတ်ဓာတ်တွေဖျက်ယုတ်တွေကိုအားယူပြီးအောင်နိုင်ရေးအလံတော်တလူလူနဲ့ဖြစ်ကိုဆက်လက်ရုံးကန်ကြီးတတ်ကြပါလို့